တရုတ်နိုင်ငံဂွမ်ဂျိုးမြို့ကအမေရိကန်အစိုးရဝန်ထမ်းတအူးဟာရုတ်တရက်ပုံမှန်မဟုတ်တဲ့အတန်တွေကြားရတဲ့အာယုံကြောဆိုင်ရာပုံမှန်မဟုတ်သောယောဂလက္ခဏာတွေခံစားရပြီးတဲ့နောက်တရုတ်နိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေကျန်းမာရေးသတိရှိကြဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲနှိုးဆော်ချက်ထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကိုမမြသစင်အောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံဂွမ်ဂျိုးမြို့ကအမေရိကန်အစိုးရဝန်ထမ်းတဦးဟာမသည်မကွဲခတ်တိုးတိုးနဲ့ပုံမှန်မဟုတ်တဲ့အတန်တွေကြားရတာကြောင့်ဖိစီးမှုတွေနဲ့အခြားယောဂါလက္ခဏာတွေခံစားခဲ့ရကြောင်းမကြသေးခင်ကသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲတရုတ်နိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေကျန်းမာရေးအတွက်သတိထားကြဖို့အမေရိကန်နိုင်ငံကြီးဌာနကဒီနေ့ပဲနှိုးဆော်ချက်ထုတ်ပြန်လိုက်ပါတယ်။ပုံမှန်မဟုတ်တဲ့အတန်နဲ့ရိုက်ခတ်မှုကြောင့်အုံနောက်မှာအသေးစားထိခိုက်မှုရှိခဲ့တယ်ဆိုတဲ့ဝန်ထမ်းကတော့ကျန်းမာရေးအခြေအနေစစ်ဆေးဖို့အတွက်အမေရိကန်ကိုပြန်ပို့လိုက်ကြောင်းလဲဗီဂျင်းမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကပြောဆိုခဲ့တာပါရုတ်တရက်ပုံမှန်မဟုတ်တဲ့အတန်တွေကြားရတဲ့အကြောင်းအာယုံဆိုင်ရာပုံမှန်မဟုတ်သောယောဂါလက္ခဏာတွေခံစားခဲ့ရတယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အကြောင်းရင်းကိုမသိရတယ်လို့တရုတ်နိုင်ငံရဲ့တခြားနေရာတွေမှာဒီလိုဖြစ်ရတဲ့ကြုံခဲ့ရတာမျိုးမကြားရပေမဲ့ဒီသတင်းတွေအပေါ်အလေးနဲ့ထားကင်တွယ်နေကြောင်းလဲနိုင်ငံကြီးဝန်ကြီးဌာနကြီးညာချက်မှာဖော်ပြပါရယ်ပုံမှန်မဟုတ်တဲ့ခတ်တိုးတိုးအတန်လှိုင်းမျိုးခတ်ဆူးဆူးအတန်မျိုးတွေကိုကြားတဲ့အခါမျိုးမှာအတန်လာတဲ့နေရာကိုလိုက်လံရှာဖွေတာတွေမလုပ်ကြဘူးနဲ့အတန်မကြားရတဲ့နေရာတစ်ခုခုကိုပြောင်းရွှေ့ဖို့လဲတိုက်တွန်းထားပါရယ်အမေရိကန်နိုင်ငံကြီးဌာနကဒီဖြစ်စဉ်အခြေခံကြောင်းရင်းနဲ့အကျိုးဆက်တွေကိုသိရဖို့လှုံ့ဆော်နေပြီးအမေရိကန်ကောင်စစ်ဝန်ယုံကဝန်ထမ်းတွေရဲ့မြစ်တာရက်ခံချက်အရနောက်သတင်းပတ်အစောပိုင်းမှာကျန်းမာရေးစောင့်ရှောက်မှုအဖွဲ့တစ်ဖွဲ့ကိုဂွန်ဂျိုးမြို့ကိုဆေးလွတ်သွားဖို့ရှိပါတယ်လို့လည်းနိုင်ငံကြီးဌာနပြောခွင့်ရ Heather Norwood ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတုန်းကလည်းကျူးဘားနိုင်ငံကအမေရိကန်ဝန်ထမ်းတွေနဲ့မိသားစုဝင်တွေဟာပုံမှန်မဟုတ်တဲ့အတန်တွေကိုကြားခဲ့ရပြီးနောက်အကြမ်းအာယုံချို့ယွင်းတာ၊မူးဝေတာ၊နားထဲမှာအတန်တွေကြားနေရတာ၊အမြင်အာယုံဝေဝါးတာ၊ခေါင်းကိုက်တာနဲ့မောပန်းနွမ်းနေတာစတဲ့ယောဂလက္ခဏာတွေခံစားခဲ့ကြရတဲ့အတွက်ဝန်ထမ်းတော်တော်များများကိုအမေရိကန်ကိုပြန်ခေါ်ခဲ့ရတာပါ။ဒီလိုအုံနောက်နဲ့အကြမ်းအာယုံဆိုင်ရာယောဂလက္ခဏာပုံစံမျိုးစုံခံစားခဲ့ရကြောင်းအမေရိကန်ကသတင်းထုတ်ပြန်ခဲ့ပေမဲ့ဖြစ်ရတဲ့အကြောင်းရင်းတိတိကျကျကိုတော့သိပ္ပံပညာရှင်တွေအခုထိရှင်းရှင်းလင်းလင်းအဖြေမထုတ်နိုင်သေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံရောက်အမေရိကန်နိုင်ငံသားဝန်ထမ်းတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့တရုတ်ဘက်ကတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဗုဒ္ဓဟူးနေ့ကပြောပါတယ
်။ We are working to figure out what took place both in Havana and in now in China as well.
အရင်ကကျူးဘားမှာနဲ့အခုတရုတ်နိုင်ငံကဒီဖြစ်စဉ်တွေပေါ်အဖြေရှာနေကြပါတယ်။အခုဖြစ်ရမှာတရုတ်နိုင်ငံဘက်ကလည်းပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုထားပါတယ်။တရုတ်နိုင်ငံအနေနဲ့ဗီယက်နာသဘောတူညီချက်ကိုအလေးထားမှာဖြစ်ပြီးအမေရိကန်နိုင်ငံသားရဲ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့တာဝန်ရှိပါတယ်
။ဒီဖြစ်ရဲ့အပေါ်အရေးတူရှိကြောင်းပြသလိုတဲ့အပြင်ကျန်းမာရေးသတိပေးနှုတ်ဆော်ဖို့နဲ့တိလိုရာမေးမြန်းနိုင်ဖို့ဗေဂျင်းမြို့အမေရိကန်တန်ယုံကောင်စစ်အရာရှိအပါအဝင်နိုင်ငံတွင်းကအခြားကောင်စစ်အရာရှိ9ဦးနဲ့အမေရိကန်ဝန်ထမ်းတွေဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ပါတယ်ရှင်။